မြန်မာစစ်ကောင်စီကိုယ်စားလှယ်တဦးနဲ့မလေးရှားတာမာကြီးတို့တွေ့ဆုံဆွေးနွေးကြတဲ့ပတ်သက်ပြီးမလေးရှားနိုင်ငံကကြာတာပတိနေ့ကကာကွယ်ပြောဆိုလိုက်ပါတယ်ဒီလိုတွေ့ဆုံမှုဟာဆန္ဒပြသူတွေကိုရဲဆက်ဆက်ဖြိုခွင်းနိုင်နေတဲ့စစ်ကောင်စီကိုအတိမပြုတဲ့သဘောဖြစ်တယ်လို့ဝေဖန်ပြောကြားမှုတွေထွက်လာပြီးတဲ့နောက်မှာမလေးရှားကအခုလိုကာကွယ်ပြောဆိုလိုက်တာပါမြန်မာနိုင်ငံဆိုင်ရာမလေးရှားတာမာကြီးဇာဟီရီပဟာရင်ကစစ်ကောင်စီရဲ့လျက်စစ်နဲ့စွန့်ရဝင်ကြီးဥအောင်တန်းနဲ့တွေ့ဆုံဆွေးနွေးနေတဲ့ဓာတ်ပုံတွေလူမှုကွန်ရက်တွေပေါ်မှာထွက်လာပြီးတဲ့နောက်မလေးရှားနိုင်ငံကိုဝေဖန်မှုတွေထွက်လာတာဖြစ်ပါတယ်။မလေးရှားနိုင်ငံကြားရေးဝင်ကြီးဌာနကတော့မလေးရှားနိုင်ငံပိုင်ရင်းနှီးကုမ္ပဏီ Petronas ရဲ့စီမံကိန်းတစ်ခုရပ်ဆိုင်းလိုက်တာကိုမြန်မာနိုင်ငံကိုအသိပေးဖို့အတွက်အခုလိုတွေ့ဆုံတာဖြစ်တယ်လို့ပြောပါတယ်။ဒါအပြင်အခုလိုတွေ့ဆုံမှုဟာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုအတိမပြုတဲ့သဘောမဆောင်ဘူးလို့မလေးရှားနိုင်ငံကြားရေးဝင်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။